ုမြင်စီစဉ်ကကျေးဇူးပါတယ်ခင်ဗျာ PNP နဲ့မြောက်ပြည်မြို့တစ်ဖက်ကမ်းမှာရှိတဲ့ထိုင်းနိုင်ငံမဲဆောက်မြို့ရောင်ကြည်ဦးမြန်မာအလို့သမားများအဖွဲ့ရဲ့အကြီးအကဲဖြစ်သူဦးမိုးဆွေဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံမှာတက်တက်ကြွကြွပါဝင်ခဲ့ပြီးတဲ့နောက်မရှိမနှောင်းမှာပဲကျောင်းသားတွေနဲ့အတူထိုင်းနယ်စပ်ကိုရောက်ရှိလာခဲ့တာပါ
89ခုနှစ်မှာရန်ကုန်စစ်မှုတက္ကသိုလ်ကနေပြီးတော့ကျွန်တော်ကျောင်းပြီးတယ်ကျောင်းပြီးတော့1988မှာပဲကျွန်တော်ဒီအလုပ်ဝင်ဖို့ဝန်ထမ်းရွေးချယ်နေခြင်းရမှာစောင်းမွေးဖြေဖို့စောင့်နေတော့မှာပဲ88ရေးတော့ပုံဖြစ်တယ်ဖြစ်တယ်မှာကျွန်တော်အဲ့မှာ88ရေးတော့ပုံမှာပါဝင်ခဲ့တယ်အဲ့နောက်ပိုင်းမှာစစ်ဆိုးရကနေပြီးတော့ဒီလိုက်လံဖန်ဆီးမှုတွေလုပ်ကြတယ်အဲ့အဲ့မှာကျွန်တော်ဒီနယ်စပ်ကိုကျွန်တော်ထွက်လာတယ်89ဥပိုင်းမှာကျွန်တော်နေဆက်ကိုထွက်တယ်ထွက်ပြီးတော့အဲ့အချိန်တုန်းကတော့ဒီနေဆက်မှာတခုလေးတော့ကျောင်းသားဖွဲ့ဖြစ်တဲ့ဒီ EBSD ပေါ့နော်မြန်မာနိုင်ငံဥစ္စာကျောင်းသားများတင်မှုလေးတက်ဦးကိုကျွန်တော်အဲ့မှာဝင်ပြီးတော့တာဝန်ထမ်းဆောင်တယ်နောက်စခန်းကော်မတီဘူကော်မတီအချင်းချင်းနောက်ဆက်ဆံရေးရာရှိနေတဲ့ EBSD မှာ1989ကနေပြီးတော့96ခုနှစ်အထိကျွန်တော်တာဝန်ထမ်းဆောင်ခဲ့တယ
်ကျောင်းသားတက်မတော်မှာတာဝန်တွေထမ်းဆောင်ရင်းဦးမိုးဆွေဟာမဲဆောက်မြို့ကမြန်မာအလို့သမားတွေရင်ဆိုင်နေကြရတဲ့ဒုက္ခအခက်အခဲတွေပြဿနာတွေကိုတစားစားနဲ့ထဲထဲဝင်ဝင်သိမြင်နားလည်လာခဲ့ပါတယ
်96မှာမဲဆောက်မှာကျွန်တော်တာဝန်ကျတယ်ဒီဘေးနားမှာရှိနေတဲ့ ABS ရဲ့တပ်တွေအတွက်ကျွန်တော်လိုအပ်တဲ့ထောက်ပံ့ရေးတွေနဲ့တခြားစီမံခန့်ခွဲရေးကိစ္စတွေအတွက်တာဝန်ကျနေခြင်းကာလမှာမဲဆောက်မှာကျွန်တော်ယုံထိုင်ရတယ်အဲ့ဒီမင်းဆောက်မှာယုံထိုင်တဲ့ကာလမှာပဲကျွန်တော်မင်းဆောက်မှာရှိနေတဲ့မြန်မာလူ့သမားတွေရဲ့အခြေအနေကိုကျွန်တော်စပြီးတော့သိလာတယ်။ဆိုတော့လူ့သမားတွေရဲ့အခြေအနေကအဲ့ဒီမှာတော်တော်ချိုးနေတယ်။အ
ဲ့ဒီ1996-99ကာလကထိုင်းနိုင်ငံတခွင်မှာနိုင်ငံသားအလူ့သမားအရေးကူညီဆောင်ရွက်ပေးတဲ့အဖွဲ့အစည်းတွေများများဆဆမပေါ်ပေါက်သေးပဲမင်းဆောက်မြို့မှာဆိုရင်အလူ့သမားတွေအတွက်ကျန်းမာရေးအကူအညီတွေပေးတဲ့ထိုင်း NGO အဖွဲ့အစည်းတခုပဲရှိနေခဲ့တယ်လို့ဦးမိုးဆွေကပြောပြပါတယ်။ဒီလိုနဲ့မြန်မာအလို့သမားတွေအတွက်လက်ဟာနေတဲ့လူအချက်တခုကိုဖြည့်ဆည်းပေးဖို့ရည်ရွယ်ချက်နဲ့1996ခုနှစ်မှာရောင်ကြည်ဦးအလို့သမားများအဖွဲ့ပေါ်ပေါက်လာခဲ့တာပါ
ကျွန်တော်စပြီးတော့စဉ်းစားမိတယ်ဘာလို့ဆိုတော့အဲ့ဒီကာလမှာထိုင်းနိုင်ငံမှာမြန်မာအလို့သမားတပန်းကြီးပါရှိနေခဲ့ပြီဒါပေမဲ့အဲ့ဒီမြန်မာအလို့သမားတပန်းကျော်အတွက်လုတ်တဲ့ရောလုတ်ပြီးမဲ့အဖွဲ့အစည်းကတဖွဲ့မှမရှိဘူးဆိုတော့အဲ့ရနေစပြီးတော့ကျွန်တော်စပြီးတော့ဒီအလို့သမားရေးကကိစ္စကိုကျွန်တော်ဒီကုနိုင်ငံကထွက်လာတဲ့ပြည်သူတွေအတွက်အလို့လုတ်ဖို့အတွက်ကျွန်တော်တို့စစဉ်းစားပြီးတော့ဒီရောင်ကြည်ဦးအလို့သမားအဖွဲ့ကိုကျွန်တော်တို့1996ခုနှစ်မှာစထောင်နေခင်ဗျာ
ရောင်ကြည်ဦးမြန်မာအလို့သမားကုညီဆောင်ရှောက်ရေးအဖွဲ့ကိုထူထောင်ခဲ့ပြီးတဲ့နောက်ကြုံတွေ့ခဲ့ရတဲ့စိန်ခေါ်မှုအခက်အခဲတချို့ကတော့ဒီလိုပ
ါစပြီးတော့ထောင်ထဲကနေပြီးတော့ကျွန်တော်တို့အလို့သမားတွေကိုကုညီဖို့ကြိုးစားတယ်ပေါ့နော်တက်တန်နေတာတည်တင်းတိတိုက်တဲ့သူတို့ရဲ့အခွင့်အရေးတွေကိုယ့်ကိုယ်လုံခြုံအောင်ဘယ်လိုနေရမလဲဆိုတဲ့ဟာတွေတက်နိုင်လည်းများတော့ကုညီဖို့ကြိုးစားတဲ့အခါမှာ96ကနေပြီးတော့သူတကယ်2001ခုနှစ်ပေါ့နော်အဲ့ဒီခနှစ်ခွဲချက်ချုပ်ကာလထဲမှာကျွန်တော်တို့ဘာသွားတွေ့ရလဲဆိုတော့ဒီအလုပ်သမားတွေအနေနဲ့ကဟိုဗမာပြည်ကထွက်လာပြီးတဲ့နောက်ပိုင်းမှာကိုယ့်အခွင့်အရေးနဲ့ပတ်သက်ပြီးတော့တိတာနေကြတယ်နောက်တစ်ဖက်ကလည်းအမြဲတမ်းကဟိုဗမာပြည်မှာကြောက်ပြီးတော့နေလာတဲ့ခါကျတော့ဒီဘက်ကိုရောက်လာတဲ့ခါကျတော့လည်းအားလုံးကိုကြောက်နေတဲ့အနေအထားမျိုးဖြစ်တော့စီယုံကတာသူတို့ပညာပေးရတာလည်းတခက်ခဲများစွာရှိတယ်လူသမားအများစုကတရားဝင်လက်မှတ်မရှိကြဘူးမရှိကြတဲ့အခါကျတော့ကိုယ့်ကိုမတရားအလုပ်လုပ်ခံရတဲ့အခါမှာယုံတွေကိုသွားတိုင်လို့ရတယ်ဆိုတော့လည်းမသိဘူးသွားတိုင်ဖို့လည်းကြောက်ကြတယ်နောက်တစ်ဖက်ကယုံကြည်မှုလည်းမရှိဘူးသွားတိုင်မယ်ဆိုရင်ကိုကဗမာလူသမားဖြစ်တယ်လုပ်ငန်းရှင်ကထိုင်းဖြစ်တယ်အဲ့ဒီတော့ဘာမှတောင်းဆိုလို့မရဘူးဆိုတော့ဟာမျိုးပေါ့နော်ဗမာပြည်မှာလိုပဲတွေးတဲ့ခါကျတော့ကျွန်တော်တို့ဒီလူသမားတွေကိုဒါသူတို့ရဲ့အခွင့်အရေးတွေရှင်းပြရတယ်သူတို့အတွက်ကူညီဖို့ကြိုးစားတဲ့ခါမှာသူတို့ကိုယ်တိုင်ကကြောက်ရွံ့နေတာတွေဖြစ်နေတယ
်ဒီလိုအခက်အခဲမျိုးမျိုးကြားကမြန်မာလူသမားတွေအတွက်ကူညီဆောင်ရွက်ရင်းရောင်ကြည်ဦးအဖွဲ့ဟာအောင်မြင်မှုမှတ်တမ်းတွေလည်းတစ်ခုပြီးတစ်ခုစိုက်ထူလာနိုင်ခဲ့ပါတယ်ဒီတဲ့ကမှတ်မှတ်ရရဖြစ်ရတဲ့ခုကိုဦးမိုးဆွေပြောပြတာကဒီလိုပါခင်ဗျာ
2001ခုနှစ်မှာစေယုံတီယုံကအလုပ်သမား43ယောက်ကအဲ့လိုမတရားအလုပ်ဖြုတ်ခံရပြီးတော့ခေါင်းဆောင်တွေကိုလည်းအဲ့လိုရိုက်နှက်တာမျိုးခံရတယ်။အဲ့လိုခံရတဲ့ကာလမှာပဲဒီအလုပ်သမားတွေကိုကျွန်တော်တို့စီယုံပြီးတော့ကိုယ်အခွင့်အရေးတက်ကိုစပြီးတော့တိုက်ကြဖို့တွေပြောတဲ့အခါမှာဒီအလုပ်သမား43ယောက်ကနောက်ဆုံးမှာသူတို့သဘောတူတယ်ကိုယ်အခွင့်အရေးတက်ကိုတိုက်ကြမယ်ဆိုပြီးတော့စတိုက်လိုက်ကြတယ်။ဒီ43ယောက်ထဲမှာပဲတကယ်တောင်းတမီကြံခဲ့တာ18ယောက်ပဲကြံတယ်ဒီကြားထဲမှာအခက်အခဲကျွန်တော်တို့ပေါင်းစုံတွေ့တယ်ဒီလူသမားတွေအလုပ်ဖြုတ်ခံပြီးတော့အလုပ်ပြန်ရဘူးဒီကြားထဲမှာတရားစွဲခြင်းကာလနေဖို့ထိုင်ဖို့စားဖို့တောက်ဖို့တွေသူတို့ချင်းချောက်တာတွေကျွန်တော်တို့ချင်းချောက်တာတွေအဲ့ဒါတွေကျွန်တော်တို့အများကြီးကြက်ကြက်ခံပြီးတော့လုတ်ခဲ့ရတယ်လုတ်ခဲ့ရတော့ဒီနှစ်နှစ်ပြီးတဲ့အခါမှာ2003ကုန်တဲ့အခါမှာပဲ18ယောက်ကသူတို့ရဲ့နေနာကြီးကိုအပြည့်အဝပြန်ရသွားတယ် အဲ့ဒီတိုက်ပွဲကတော့ကျွန်တော်ဒီလှုပ်ရှားမှုပေါ့နော်ဒီရောင်ကြီးကိုဖွဲ့စည်းပြီးတော့ယနေ့ဒီလှုပ်ရှားမှုထဲမှာတော့တကယ်ကိုမှတ်မှတ်ရရနဲ့ရှိနေတဲ့အဖြစ်လေးတစ်ခုပါပဲ
ထိုင်းနိုင်ငံတဝမ်းမှာမြန်မာအလို့သမား3သန်းခွဲနဲ့4သန်းကျော်လောက်ရှိပြီးမဲဆောက်မြို့တစ်မြို့ထဲမှာတင်မြန်မာအလို့သမားက3သန်းကျော်ရှိတယ်လို့ NGO အဖွဲ့အစည်းတချို့ကခန့်မှန်းတွက်ချက်ထားပါတယ်မြန်မာအလို့သမားတွေဟာထိုင်းအလို့ရှင်တွေနဲ့လူပွဲသားတွေရဲ့မတရားဖိနှိပ်စော်ကားခံရခေါင်းမုံဖျက်ခံရညှဉ်းဆဲတပ်ဖျက်ခံရမတော်တဆတည်ဆုံးကြရတဲ့ဖြစ်ရပ်တွေဟာအငဲလူလူကြားနေကြရပါတယ်ဒီလိုအခြေအနေမှာမြန်မာစစ်အစိုးရရဲ့ကူညီကာကွယ်ပေးမှုကင်းမဲ့နေတာကြောင့်မြန်မာအလို့သမားတွေအဖို့လက်လန်းမီယာအလို့သမားကူညီစောင့်ရှောက်ရေးအဖွဲ့တွေမှတပါးကူးကွယ်ရမရှိဖြစ်နေကြရပါတယ်။ပြည်ပရောက်မြန်မာအလို့သမားတွေရဲ့အနှိဋ္ဌာယုံသတင်းတွေကိုအမျိုးမျိုးအဖုံဖုံကြားနေရပေမဲ့လည်းအလို့ကန်ရရှိဖို့မဲဆောက်လူနေဆက်ဒေသတွေကနေထိုင်းနိုင်ငံတဲနီးလန်းအမျိုးမျိုးနဲ့ဝင်ရောက်နေကြတဲ့မြန်မာနိုင်ငံသားတွေကတော့ရော့ကြမတော်ပါဘူး။ဒီမြန်မာအလို့သမားပြည်ထနာဟာနိုင်ငံရေးပြဿနာရဲ့အကျိုးဆက်တခုလို့ဦးမိုးဆွေကမြင်ပါလေ
ဒီပြဿနာကတော့နိုင်ငံရေးပြဿနာရဲ့အဆက်လို့ပဲကျွန်တော်တို့မြင်ပါလေဗမာပြည်မှာရှိနေတဲ့စစ်အစိုးရကစီမံအုပ်ချုပ်မှုညံ့ဖျင်းတာတွေတော့လက်စားမှုတွေတိုင်းပြည်ရဲ့ဒီအရင်းအမြစ်တွေကိုမတရားအလွဲသုံးစားလုပ်တဲ့အတွက်တိုင်းပြည်ကဆင်းရဲပြီးတော့ချွတ်ချုံကျသွားတယ်အဲ့ဒီအတွက်တန်းချီပြီးတော့တခြားနိုင်ငံမှာလာပြီးတော့အလုပ်လုပ်နေရတာအလွန်ဝမ်းနည်းဖို့ကောင်းပါလေဒီမှာရောက်နေတဲ့သုံးသန်းလောက်ဆိုတဲ့ဒီ working force ပေါ့နော်အလုပ်အားကတိုင်းပြည်တို့ဆိုရင်တကယ်ကိုအကျိုးရှိနိုင်တဲ့လုပ်အားတွေပါဒီထွက်လာတဲ့လူတွေကလည်းတကယ်ကိုငငယ်ရွယ်ရွယ်တန်တန်ဆွမ်းဆွမ်းနေလုပ်နိုင်ကန်းနိုင်တဲ့အရွယ်တွေပါဒီရွယ်တွေကတခြားနိုင်ငံမှာကျွန်တော်တို့အောက်ကြားနောက်ကြားလာလုပ်နေရတယ်ဆိုတာကကိုတိုင်းပြည်မကောင်းတဲ့အတွက်ဒီနိုင်ငံမှာလာလုပ်နေကြဆိုတော့ကျွန်တော်တို့တိုင်းပြည်အတွက်အများကြီးနစ်နာပါတယ်ဆိုအစိုးရအနေနဲ့ကလည်းအလုပ်သမားတွေဘဝကိုမအကာအကွယ်မှမပေးဘူးဆိုတော့ဗမာလူသမားတွေရဲ့ဘဝကအမိမဲ့တိုင်းဒီနိုင်ငံလိုပဲဒီဘက်နိုင်ငံတွေမှာဖိနှိပ်ခံနေရတယ်မတရားလုပ်ခံနေရတယ်ဒီတစ်ချိန်မှာဒီတိုင်းပြည်ဖွံ့ဖြိုးရေးအတွက်လုပ်ရမယ်လုပ်သမားတွေရဲ့ဒီလုပ်ွားတွေကတခြားနိုင်ငံမှာလာပြီးတော့နှစ်ပေါင်းများစွာတာဖြုံပြီးပြစ်လိုက်တယ်လို့ဖြစ်တဲ့အတွက်ကျွန်တော်အလုံးမဲ့စိတ်မကောင်းတော့ဖြစ်မိပါတယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့မြန်မာအလုပ်သမားတွေအပေါ်ဦးမိုးဆွေရဲ့အကြံပြုချက်ပါ
ဗမာပြည်ကထွက်လာတဲ့လူသမားတွေနိုင်ငံတကာမှာပြန်ကျေးပြီးတော့ရောက်ရှိနေတယ်။တခုလူသမားတွေကိုကျွန်တော်တို့ပြောချင်တာကရိုးရိုးလေးပြောရရင်ကျွန်တော်တို့အိမ်ကမကောင်းလို့ကျွန်တော်တို့သူများရဲ့အိမ်မှာကျွန်တော်တို့လာပြီးတော့နေကြရတယ်။ဒါကယာယီပါပဲ။ယာယီလာပြီးတော့လုပ်ကင်စားတောက်နေထိုင်ကြရတယ်ဆိုတော့ဘာပဲပြောပြောခြားနိုင်ငံမှာနေရတဲ့အတွက်ကျွန်တော်တို့ကဒုတိယအဆင့်တန်းနေနေပဲကျွန်တော်တို့နေကြရတာပါ။အဲ့ဒီမှာမှသူ့အလုပ်ကတော့နေနဲ့ငါအလုပ်ကတော့မြင့်နေဆိုတဲ့ဟာမျိုးသဘောမထားဘဲနဲ့တစ်ဖက်ကအားလုံးကတစုတစည်းတည်းနဲ့ကိုယ့်အိမ်မကောင်းလို့သူများအိမ်မှာလာနေရတယ်။တော့သူများအိမ်မှာကျွန်တော်တို့တက်တက်လုံးနေလို့မရပါဘူး။အဲ့တော့ကိုယ့်အိမ်ကောင်းဖို့အတွက်ဝိုင်းဝန်းပြီးတော့ပြန်ပြီးတော့ဆောက်ကြဖို့ကိုယ့်အိမ်ကိုပြန်ဆောက်ဖို့အတွက်ကိုလည်းအားလုံးကဝိုင်းဝန်းပြီးတော့ကြိုးစားနေကြပါတယ
်။ခိုင်းမြန်မာနယ်စပ်မဲဆောက်မြို့ကရောင်ကြီးဦးလူသမားများအဖွဲ့ရဲ့အကြီးအကဲဦးမိုးဆွေရဲ့ဖြတ်သန်းမှုအတွေ့အကြုံနဲ့အတွေ့အမြင်တချို့ကိုကောက်နှုတ်ပြဆက်ခဲ့တာပါအခုတစ်ပတ်သူ့အတွေ့အသူမြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပါမယ်